ခင်ထိုင်းနိုင်ငံဝန်ကြီးချုပ်တိုက်ဆင်ရှင်နာဝါထရာကိုအကြမ်းဖက်မှုတွေနဲ့ဆွဲချက်တင်ထားတဲ့အတွက်ဖမ်းဆီးပြီးထိုင်းနိုင်ငံကိုပြန်ပို့ဖို့နိုင်ငံတကာရဲတပ်ဖွဲ့ Interpol အဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုမယ်လို့ထိုင်းနိုင်ငံကပြောလိုက်ပါတယ်။မကြာမီကသူ့ကိုထောက်ခံသူတွေကကျင်းပခဲ့တဲ့အကြမ်းဖက်ဆန္ဒပြပွဲတွေကိုငွေကြေးအရထောက်ခံခဲ့တဲ့အပြင်လှုပ်ဆော်ခဲ့တဲ့ဆိုတဲ့ဆွဲချက်တွေနဲ့ Mr. Taxing ကိုဖမ်းဆီးဖို့ထိုင်းတရားရုံးတရုံကအင်္ဂါနေ့မှာဝရမ်းထုတ်ပြန်ခဲ့တာပါ။တက္ကသိုလ်ရဲ့လောက်ရတွေဟာအကြမ်းဖက်ဝါဒအဆင့်ကိုကျူးလွန်ရရောက်သွားတယ်လို့ဆွဆွဲထားပါတယ်။တိရှနေဝစာနာပြသူတွေကမန်ကောက်မြို့ရဲ့စစ်ပွဲရေးအချက်အချာနေရာတွေကိုနှစ်နာချာသိမ်းပိုက်ထားခဲ့တာပြီးခဲ့တဲ့အပတ်မှာစစ်တပ်ကအကြမ်းဖက်နီလာနဲ့ချင်းမုံလိုက်တဲ့အချိန်ထိဖြစ်ပါတယ်။စာနာပြမှုနဲ့ဆက်နွယ်နေတဲ့အကြမ်းဖက်မှုတွေကြောင့်လူအနည်းဆုံး88ယောက်တေဆုံးသွားခဲ့ရပါတယ်။ Mr. Taxer ဘီဘာမှာနေထိုင်နေပြီးနိုင်ငံတော်တော်များများမှာခိုးလုံနေခဲ့ပါတယ်။သူဟာအကြမ်းဖက်လောက်ရတွေကိုဘယ်တော့မှမထောက်ခံခဲ့ပဲရင်ကျန်းစွာဆန္ဒပြဖို့သာအမြဲစော်အောစီယုံခဲ့တယ်လို့ Mr. Taxing က Australian Youth and Rich Corporation နဲ့အင်တာဗျူးမှာပြောကြားသွားခဲ့ပါတယ်